ခမီတာချစ်ရှားပါမှုကြောင့်တကဘာလုံးမှာဗားရင်ဆိုင်နေရပါလေ။တကဘာလုံးမှာကိုဗစ်ကရောဂါကြောင့်ရင်ဆိုင်နေရတဲ့စင်ကုန်မှုတစ်ခုကတော့သေးမွားတဲ့ခမီတာချစ်ရှားပါမှုတစ်ခုပါပဲ။သေးငယ်တဲ့အရွယ်စားဖြစ်နေပြီမဲ့ပြဿနာကတော့အလွန်ကြီးပါတယ်။ပါမလူပြောင်းနေတဲ့တော့ဒီပြဿနာဟာတိတိသားသားလို့မထင်ရပေမဲ့ဒီ chip ရှားပါမှုကြောင့်မော်တော်ကားဆက်မှုလုပ်ငန်းများ၊ဆိုင်ရာများ၊သိပ္ပံသူစေတနာ၊ကျန်းမာရေးနဲ့ဆိုင်ရာလုပ်ငန်းများအရေးကြီးတဲ့လူများလက်ရှိသုံးဆောင်နေတဲ့ electronic ပစ္စည်းတွေအားလုံးဟာဒီကွန်ပျူတာ chip ကိုမိခိုးတာကြောင့်ကွန်ပျူတာ chip ရှားပါမှုကတကဘာလုံးကိုတိခိုက်နေကြပါတယ်။ဒီကွန်ပျူတာ chip ဆိုတော့ဘာပါလဲ။ကွန်ပျူတာ chip ဆိုတော့အခုခေတ်မှာလူတိုင်းအားလုံးသုံးနေတဲ့ electronic ပစ္စည်းတိုင်းမှာမရှိမဖြစ်လိုအပ်တဲ့ဘဟုထိန်းချုပ်မှု circuit တစ်ခုဖြစ်ပါတယ်။အနည်းအားဖြင့်တော့ set တစ်ခုလုံးကိုလဲပတ်နိုင်ဖို့လိုအပ်တဲ့ဦးနှောက်တစ်ခုလို့လည်းပြောလို့ရပါတယ်။ဒီ chip ကတော့မိမိကိုယ်ကိုလုံဆောင်နေတဲ့အရာတစ်ခုကိုကွန်ပျူတာ chip မှနေတဲ့ဆင့်လုံဆောင်ပေးတဲ့လမ်းညွှန်တဲ့အရာတစ်ခုလည်းဖြစ်ပါတယ်။ဥပမာဖြင့်မိမိရဲ့ phone screen ကိုထိလိုက်တဲ့အခါမှာကိုယ်လိုနေတဲ့နေရာကိုလွယ်ကူစွာရောက်ဖို့ phone ထဲမှာရှိတဲ့ကွန်ပျူတာ chip ကလုံဆောင်ပေးတာဖြစ်ပါတယ်။ဒီကွန်ပျူတာ chip လေးရှားပါမှုကြောင့်လူအများရဲ့နေစဉ်ဘဝကထိခိုက်နေပါတယ်။ကမ္ဘာတစ်ဝှမ်းမှာထုတ်လုပ်တဲ့မော်တော်ကားအလုံးမှာတော့ဒီ chip ကိုလိုအပ်တာကြောင့်လက်ရှိအချိန်မှာမော်တော်ကားအသစ်ထုတ်လုပ်မှုကနည်းပါးလာပါတယ်။အဲဒါကြောင့်မလို့လေကားအဟောင်းဈေးကအင်မတမကြီးမားလာပြီးတော့မှတချိန်မှာပဲကားငှားတဲ့ဈေးကလည်းအလွန်ကြီးမားလာပါတယ်။ဒီကမ္ဘာလုံးကကားထုတ်လုပ်မှုနည်းပါးလာတာကြောင့်မလို့လေမြန်မာနိုင်ငံတင်သွင်းမှုကလည်းနည်းပါးလာပါတယ်။အဲဒါကြောင့်မလို့လေတွားရေးလာရေးတွေနဲ့ခီးသွွားလုပ်ငန်းတွေလည်းထိခိုက်နေပါတယ်။အဲ့ဒီနောက်ပိုင်းမှာပဲမြန်မာနိုင်ငံကကားတည့်ရဲ့ဈေးကုန်တွေလည်းတက်လာနိုင်ပါတယ်အမေရိကန်နိုင်ငံအခြေစိုက် GM ဆိုတဲ့ကားထုတ်လုပ်တဲ့ကုမ္ပဏီကြီးကလည်းကားစင်ယုံတွေတချို့ကိုပိတ်ထားရပါတယ်ဒါကြောင့်လည်းအလို့ပြုတ်ချင်းတွေပုံပုံမြင့်တက်လာပါတယ် Alex Partner ဆိုတဲ့မော်တော်ကားဆက်မှုလုပ်ငန်းများတာဝန်ခံကုမ္ပဏီတခုကဒီကွန်ပျူတာ chip ရှားပါမှုကြောင့်တကမ္ဘာလုံးမှာတရနိုင်မှာ$10 billion ဆုံးရှုံးနိုင်တယ်လို့ခန့်မှန်းထားပါတယ်အခုခေတ်မှာဆိုလို့ရှိရင်ထုတ်လုပ်တဲ့ electronic ပစ္စည်းအများစုက smart devices တွေဖြစ်လာပြီးတော့မှဒီလိုမျိုးကွန်ပျူတာ chip တွေကိုလိုအပ်တာဖြစ်ပါတယ်အဲဒါကြောင့်မလို့လေဒီလိုမျိုးကွန်ပျူတာ chip တွေရဲ့ဝယ်လိုပါအင်တမမြင့်တက်လာပါတချိန်မှာပဲလူတွေနေစဉ်သုံးဆုံးနေတဲ့လက်ကင်ဖုန်းတွေ laptop တွေကွန်ပျူတာတွေအားလုံးကလည်းဒီကွန်ပျူတာ chip ကိုမိခိုးတာကြောင့်ထုတ်လုပ်ရေးအခက်အခဲတွေလည်းရင်ဆိုင်နေရပါတယ်။ဒီကွန်ပျူတာ cell phone laptop စတဲ့ electronic PC လုပ်ငန်းတွေမှာတော့ American dollar block ဆုံးရှုံးနေဆိုတော့အခုလောလောဆယ်ဆယ်ခံမှန်းနေဆက်ရှိပါတယ်။လေ့လာကြွမ်းကျင်သူတွေပြောဆိုကြရတာတော့ဒီကွန်ပျူတာ chip ရှင်းလင်းမှုပြဿနာကတော့နောက်နှစ်တစ်နှစ်ထိဆက်သွားနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒီပြဿနာကတော့အလွန်ကြီးမားလာပြီးတော့မှ American သမ္မတဖြစ်တဲ့ President Joe Biden ကတော့စမိုင်းကွန်တက်တာဆေးဝါးအရေးကြီးတဲ့ဓာတ်သတ္တုပစ္စည်းများနဲ့ဘက်တရီတွေထုတ်လုပ်ရေးအားကောင်းလာဖို့လုပ်ငန်းအဖွဲ့တစ်ခုဖွဲ့စည်းခဲ့ကြပါတယ်။ဒီချိန်မှာပဲတခြားနိုင်ငံဆိုးဝါးနေတဲ့ကုမ္ပဏီကြီးတွေကဒီပြဿနာကိုအမြန်ဆုံးဖြေရှင်းဖို့အာရုံစုစိုက်ဖြေရှင်းနေကြပါတယ်ခင်ဗျာ။